ဩဂုတ်လ၁၂ရက်နေ့ကရန်ကုန်မဟာဗန္ဓုလပန်းခြံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနှုတ်ဦးလှကိုကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်ဒီကနေ့အနိုင်ချလိုက်ပါတယ်။ဒီကြောင့်ပြည်သူကိုကြောက်တရားမြို့နယ်တရားရုံးမှာကိုယ်တိုင်တည်ပြီးခဲ့ပြီးရွေးမြန်မာပိုင်းသတင်းတော်ကိုစောထက်ကကြေပြပေးပါမယ်ရှင်။
ကရင်အာဇာနည်နေ့ဆိုရအသုံးနှုန်းကိုကြောင်းနဲ့သုံးဆွဲဖို့အာဏာပိုင်တွေကဖိအားပေးတဲ့ကြားကအဲ့ဒီခံနာကိုဖြစ်အောင်လုပ်ခဲ့ရာကြောင်းတရားရင်ဆိုင်နေရတဲ့ကရင်မျိုးသမီးအစည်းအရုံး KWU ဥက္ကဋ္ဌနှုန်းဦးလှနဲ့ကရင်လူငယ်နှစ်ယောက်ကိုဒီနေ့ရန်ကုန်တိုင်းကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်20နဲ့ထောင်ဒဏ်15ရက်အမိန့်ချလိုက်ပါတယ်69နှစ်ပြည့်ကရင်အာဇာနည်နေ့ကိုသူတို့ဘက်ကဥပဒေအတိုင်းလုပ်ဆောင်ခဲ့ပေမဲ့အခုလိုအမိန့်ချခံရတာကိုလက်မခံနိုင်ကြောင်းနဲ့အယူခံစောင့်ဝင်သွားမယ်လို့စင်ရက်ချအပြီးမှာနှုန်းဦးလှကတရားရုံးရှိမှမီဒီယာတွေကိုပြောပါတယ
်我这帮人怎么但我知道了我跟你说过嘛你没说过的
1950ဩဂုတ်လ12ရက်ကရင်ပြည်နယ်ဖာပုံမြို့မှာတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU တိုက်ပွဲဖြစ်ခဲ့ပြီးကရင်မျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့ပါတယ်။သူ့ကိုဂုဏ်ပြုရဲ့အနေနဲ့ဩဂုတ်လ12ရက်ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။ KNU က2015မှာတိုင်းနိုင်ငံလုံးအပြည့်ရန် NCA စာချုပ်ကိုအစိုးရနဲ့ချုပ်ဆိုခဲ့ပြီးငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းလဲဖြစ်ပါတယ်။တိုင်းတော်လူမျိုးများကာဝယ်ဆောက်ရှောက်ရေးဆိုရဲ့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားရတဲ့အပြင်တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းသားတွေရဲ့ဘာသာယဉ်ကျေးမှုစပြီးဒလိထုံးစံတွေကိုကာဝယ်ထိန်းသိမ်းဆောက်ရှောက်ရမယ်ဆိုတဲ့အချက်တွေကိုပြဋ္ဌာန်းထားတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိခိုက်ဖို့အစိုးရကဆောင်ရွက်သင့်ကြောင်းကရင်မျိုးသားအစည်းအရုံး KNU ဗဟုအမြဲတမ်းကော်မတီဝင်ဘဒုံမန်းကြီးမောင်ကတရားရုံးရှိပါမီဒီယာတွေကိုအခုလိုပြောပါတယ
်။အာဏာပိုင်တွေကိုဥပဒေကြောင်းရဘာသာကျွန်တော်တို့ဘာမှပြောချင်ဘူး။ကျွန်တော်တို့ပြည်မျိုးပြည်ယူပြည်မျိုးသားအစည်းအုံးအနေနဲ့ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းတွေကိုဆက်ကျုပ်ပြီးတော့အကောင့်တွေပေါ်နေတဲ့လူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံရေးလုပ်ငန်းတွေကိုထိခိုက်မဲ့နစ်နာမဲ့တူးတော့တူးစံတရားပွားနေမဲ့ဟာတွေကိုမဆောင်ရွက်မိဖို့ကျွန်တော်တို့မေတ္တာရပ်ခံပါတယ်။ဒါပဲပြောချင်ပါတယ်
။ဒီနေ့ကြောက်တရားမျိုးနဲ့တရားရုံးကလုံးလောက်ကို1015ရက်ချမှတ်လိုက်ပြီနဲ့သူ့အနေနဲ့အခုလိုချမှတ်လိုက်တဲ့ပြည်တော်ကို9ရက်ကျော်ပြီးအချုပ်ကျခံရတာဖြစ်ပါတယ်။သူနဲ့အတူတရားစွဲခံရတဲ့ကရင်လူငယ်နှစ်ယောက်ဟာလည်းလုံးလောက်နေတူ1015ရက်အသေးသေးချမှတ်ခံရပေမဲ့သူတို့ကလည်းပြည်တော်ထက်2ရက်ကျော်အချင်းချခံခဲ့ရတာပါ။ဒီကနေ့လုံးလောက်ကိုစင်ရက်ချရဲ့ကြောက်တရားမျိုးနဲ့တရားရုံးမှာသူ့ကိုလာရောက်ဝင်ရံသူတွေကလူအင်အား300လောက်ရှိခဲ့ပြီးအဲ့ဒီတဲကတချို့ဟာမနက်အစောကြီးကတည်းကရောင်းနေခဲ့ကြတာလို့ဆိုပါတယ်။ကရင်လူမျိုးတွေပါဝင်အခြားတိုင်းသားလူမျိုးတွေအရက်ဘက်အဖွဲ့ကြီးမီဒီယာတွေပူပေါင်းပြီးညီညွတ်စွာထုတ်ပေါ်ပြောဆိုခွင့်တိုင်းသားတွေတန်းတူရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးကိုတောင်းဆိုရဲဆုံးရှုံးမှုကိုလည်းဒီနေ့ညနေပိုင်းရန်ကုန်ဗန္ဓုကပန်းချံနယ်မှာလုပ်ခဲ့ကြပါတယ်။